ကာဝေးတပ်ဖွဲ့တွေတိတ်ပိုက်ထားပြီးပြည်သူအုပ်ချုပ်ရေးဖော်ဆောင်နေတဲ့ကောလင်းမျိုးကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်အသက်မပြည့်သေးတဲ့ကလေးငယ်နှစ်ဦးအပါအဝင်သုံးဦးသေဆုံးခဲ့ပြီးတော့ဒဏ်ရာရရှိသူတွေရှိခဲ့ပါတယ်။
ကတားမျိုးနယ်မိုးတားလေးရဲစခတ်အနီးကိုစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့လို့ကာကွယ်ရေးတပ်ဖွဲ့တွေထိခိုက်ကြဆုံးတာတွေရှိခဲ့ပါတယ်။စကိုင်းတိုင်းတွေကအခြေအနေတွေကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုခေမောင်စိုးမင်းကပြောကြားပေးပါမယ်ရှင်။စစ်ကောင်စီအုပ်ချုပ်မှုကနေကာကွယ်ရေးတပ်ဖွဲ့တွေကတင်းယူလိုက်ပြီးပြည်သူအုပ်ချုပ်ရေးပေါ်ဆောင်နေတဲ့စကိုင်းတိုင်းကောလင်းမြို့က
အမျိုးသားတဦးစုစုပေါင်း၃ဦးသေဆုံးခဲ့ပြီးအမျိုးသမီးတဦးနဲ့တန်ဃာတော်တစ်ပါးထိခိုက်ဒဏ်ရာခဲ့တာကြောင့်ဆေးကုသမှုခံယူနေရပါတယ်တိုက်ပွဲဖြစ်တာမရှိပဲဖြစ်ခတ်ခဲ့တာလို့ကောလင်းမြို့ကန်တဦးက VOA ကိုအခုလိုပြောပါတယ
်ဝင်းတို့တက်ကနေပြီးတော့မှာအတိုက်ပွဲဖြစ်ပွားခြင်းမရှိဘဲနေဟောက်ဇာလဲနေခြင်းနဲ့ကောလင်းမြို့ကို10နာရီဝယ်မှတစ်ချိန်10နာရီ35မှတစ်ချိန်17နာရီမှတစ်ချိန်17နာရီ30မှတစ်ချိန်ဟောက်ဇာလဲနေခြင်းရဲ့ရံပြီးပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်ဖြစ်တဲ့အချိန်မှာကောလင်းမြို့မှာရှိတဲ့ရတားပြည်သူ၅ဦးကိုလက်နက်ကြီးထိမှန်ခဲ့ပြီးတော့မှဒီဖုန်ကြီးတဦးအပါအဝင်ဦးကျော်ဝင်ကတော့ဖုန်ကြီးရောက်မှာပဲဒီမနေ့အချိန်မှာဥကြုံရဲ့အသက်66နှစ်ကလက်နက်ကြီးမှပြီးနေရာမှာဝင်ချင်းပြီးတည်ဆုံခဲ့ပြီးတော့မှအသက်2နှစ်ရွယ်ကလေးနဲ့10နှစ်ရွယ်ကလေးအပါဝင်မိခင်နဲ့အတုံးဝါတော့နေမှာလက်နက်ကြီးထိမှန်ခဲ့ပြီးတော့မှ2နှစ်ရွယ်ကလေးကတော့နေရာမှာပဲဥကောင်းပွင့်ပြီးတော့မှတည်ဆုံသွားပြီးတော့မှ10နှစ်ရွယ်ကတော့ဒီစေယုံကိုအပို့မှာပဲလက်မှတည်ဆုံသွားရပေါ့ဗျာအဲမိခင်ကတော့လောလောဆယ်စီကူတောင်းမှုခံယူနေပြီးတော့မှဆရာတော်တပါးလည်းစီကူတောင်းမှုခံယူနေပါတော့
လက်နက်ကြီးပြစ်ကတ်တာကြောင့်နေအိမ်3လုံးနဲ့ဖုန်ကြီးကြောင်တစ်ကြောင်ပျက်စီးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေတိမ့်ပိုက်ထားတဲ့ကောလင်းမြို့ကိုစစ်တပ်ကမကြာခဏလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဆိုပါတယ်။ဒါအပြင်ဒီလဒီဇင်ဘာ26ရက်မနက်ပိုင်းကစကိုင်းတိုင်းကတာမြို့မိုတာလေးရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေရောက်ရှိခဲ့တဲ့အချိန်မှာစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့လို့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးသေဆုံးပြီးဒဏ်ရာရတဲ့သူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့ဒေသခံတဦးက VOA ကိုအခုလိုပြောပါတယ်
ကိုတော်လေးရစခန်းရစခန်းအရှိယုံနာမဆာဒီဒီအဲ့ဒီစီးရင်းနေရလို့ပြောတော့ဒီဒီအဲ့တယောက်ကကြာသွားတယ်တယောက်က၃ယောက်၄ယောက်လောက်ဖြစ်ရလို့ပြောတော့၃ယောက်ကတော့တယောက်ကပေါင်တယောက်ကကြံရဟာတော့တန်ရရသွားလို့
လေချောင်းကတိုက်ခိုက်တာကြောင့်ရစခန်းအပါဝင်ရစခန်းအနီးကနေအိမ်တချို့လည်းထိမှန်ပျက်စီးခဲ့တယ်လို့ဆိုပါတယ်လက်ရှိအချိန်အဲ့ဒီဒေသမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေစစ်ရေးတင်းမာနေပြီးစစ်တပ်ဘက်ကလေကြောင်းကိုအဓိကအသုံးပြုတိုက်ခိုက်နေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ခင်ဗျာ